ကရင်မျိုးသားအစီအယုံကော်တူးလီအုတ်ချုံနယ်မြေအတွင်းမှာမှတ်တမ်းပြုစုထားတဲ့ဆေးဘေးရှောင်ပြည်သူ3သိန်းခွဲကျော်အထိရှိလာကြောင်း KNU ကဩဂုတ်လ16ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကကရင်ပြည်နယ်အတွင်းက KNU ကရင်မျိုးသားအစီအယုံထိန်းချုပ်ရာတပ်မဟာ6ခုမှာစစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်တိုးလာခဲ့ရမှာအခုဆိုရင်3သိန်း5000ကျော်ရှိသွားပြီဆိုပြီး KNU ဗဟိုသတင်းနဲ့ပြန်ကြားရေးဌာနခွဲရဲ့ဒုတိယတာဝန်ခံစောရွာခွေဒူးက BOA ကိုအခုလိုပြောပါဗျာ။အ
ိုးစစ်ဘေးရှောင်ညာနေတဲ့တက်တဲ့ဒီပေါ်မှာ5000ကျော်ပြီပေါ့။တောင်းနေနေလားဟိုးဟိုးဒီစစ်တပ်အမှန်မသိခင်တော့ကျွန်တော်တို့ဒီအခုဒီစက်မှာညာနဲ့တက်မှန်ဆိုင်ကကျွန်တော်ဒီစစ်ဘေးရှောင်တဲ့ကြည့်တာပြပါလေ
။ဟုတ်ကဲ
့။အဲ့ဒီအနာသိဒီအလုံးမှာဟိုတက်ကျဲမှာတက်ကျဲရတဲ့ပုံမျိုးကိုညားလာတော့ပြီးတော့ဒီတက်မှန်ပေါ့တက်မှန်6ခုအတွင်းတက်မှန်ပေါ့တက်ကျဲတွေကပြပြလာတော့ကျွန်တော်ဒီဒီကဟိုနေဒီပြီးလာတာပေါ့
KNU တက်မှန်ငါနယ်မြေမုထရခရိုင်ထဲမှာတော့ဒုက္ခတဲ့6000ကျော်ရှိပြီးတက်မှ3နယ်မြေညောင်လေးပင်ခရိုင်ထဲမှာတော့စစ်ဘေးရှောင်6000ကျော်ရှိနေတာပါအခုရက်ပိုင်းအတွင်းမှာတော့ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာလေကြောင်းပစ်ခတ်တာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်ပါဒုက္ခတဲ့တွေပိုတိုးလာကြောင်းဒေသခံတဦးကလည်းပြောပါတယ
်ညောင်လေးပင်ခရိုင်ဆိုတာကျွန်တော်တို့ဒီကြောက်ကြီးအပိုင်လေဟုတ်ကဲ့ယူတက်မှ3ပေါ့တက်မှ3တက်ရင်8တက်ရင်9အဲဟိုက်တင်းရှိရတင်းရှိပတ်မှာလဲဒုက္ခတွေဟိုအရင်တော့လည်းရှိတယ်အခုလည်းပြန်လာလို့မရတာရောကျန်တဲ့ပုံးချောင်းတွေနဲ့စီဗီယန်ဝင်တန်းတွေရောတင်းကိုပတ်မှာခဏခဏဖြစ်နေတာသူကဟိုဟိုနေဖြစ်စစ်ကြောင်းဟိုက်ပတ်ပတ်ဖြစ်ပြီးတော့တက်ဝင်ဖြစ်နေတာဥမာဒီလိုတစ်ခါကြည့်တစ်ခါကြည့်ရတော့ပြန်လာလို့မရနောက်တစ်ခါနောက်တစ်နေရာမှာရှင်းအဲ့ဒီတနေရာပတ်ဝန်းကျင်ရွာ၄၅ဆယ်ရွာထွက်ကြည့်ရနောက်ဟိုက်နေရာပြန်လာလို့မရနဲ့အဲ့မှာတော့တောင်းတင်ပြီးစုနေရ
KNU တက်မှ6နယ်မြေဒူပလာယာခရိုင်ထဲမှာတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတိုက်ပွဲတွေဖြစ်တဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်တောင်းနေချီပြီးရှိနေတာပါအဲ့ဒီဒေသကကျေးရွာပေါင်း10ရွာကျော်ဟာနေရက်မပြောင်းနိုင်ကြသေးပဲတောင်ရင်းမြစ်တစ်လျှောက်မှာနေထိုင်နေရတာဟာအခုဆိုရင်8လကျော်9လတည်းရောက်နေပြီးအစားအသောက်နဲ့နေထိုင်ရေးအခက်ခဲတွေကလေးတွေစာသင်ကြားခွင့်မရတာတွေနေရက်ပြန်ခြင်းပေမဲ့ပြန်လို့မရတဲ့အခက်ခဲတွေရှိနေတယ်ဆိုပြီးလေးကိတ်ကောစစ်ဘေးရှောင်ဒုက္ခသည်တဦးကပြောပါတယ
်ကျွန်တော်လည်းအမလည်းနေကြဆိုကိုလာတဲ့ဝင်ပြီပေါ့ဒီနေ့တော့6ရက်နေ့လေကျွန်တော်တို့ပြည်တော်ဆက်နေတာဘာ16ရက်နေ့လေဆိုင်ကြီးတော့ကိုရကိုတွေတော့ပြန်ခြင်းတော့ပြရတော့အခုတော့စားတော့လည်းနည်းခက်တော့ကျွန်မဘာဖြစ်လဲဆိုတော့ဒုက္ခသည်ဦးနဲ့တော့ဆက်ရဖို့စားတော့လို့လည်းဒီလိုမျိုးမနေ့ကကျမတို့လာလာကြည့်ဒီမှာဖက်ကောက်ပြီးဖက်ထိုးကြတယ်လေဖက်ထိုးပြီးအမိုးလေးတော့လောက်တော့ပေါ့ဒီများတဲ့ပြန်ရရောကျမကပြန်ရအောင်မဟုတ်သေးဘူးအဲ့ချက်ပိတ်တာတော့လေအဲ့ချက်မပိတ်ခင်နေတဲ့လူကရွာခွင့်ပြန်လို့ရတယ်ပေါ့သူလက်ရှိရတော့ဘက်ကိကောရွာသူတို့ပိတ်တာတော့ပေါ့လက်ကိကောတို့ကအခုလုံးပိတ်တာတော့ပေါ့လေဝါကြီးတော့ဒီမှာမပြန်နေလို့ဒုက္ခတွေဒုက္ခတွေဘယ်တော့မှလည်းပြီးတော့မှမသိဘူးဒုက္ခ
KNU ထိန်းချုပ်ရာခရိုင်တွေကနေအတီးပြုတ်နိုင်တဲ့စစ်ဘေးရှောင်ဒုက္ခသည်အရေးအတွက်ကတော့တထုံခရိုင်မှာ6400ကျော်တောင်ငူခရိုင်မှာ8500ကျော်ညောင်လေးပင်ခရိုင်မှာ6100ကျော်ဗိတ်တဝဲခရိုင်မှာ6000မုထော်ခရိုင်မှာ6000ကျော်နဲ့စုစုပေါင်းစစ်ဘေးရှောင်3500ကျော်ရှိတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ထားပါတယ်ရှင်